ပေးကြပါတယ်။ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်တွေကစစ်ဘေးရှောင်စခန်းတစ်ခုကိုစစ်ကောင်စီကစက်တင်ဘာလ5ရက်နေ့ကြာသပတေးနေ့ည9နာရီကျော်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာကြောင့်ကလေး9ယောက်အပါအဝင်ဒီ10ဦးအသက်ဆုံးခဲ့ရတယ်လို့နောက်ဆုံးရသတင်းတွေမှာကျမတို့ကသိရှိရပါတယ်။အခုလိုမျိုးစစ်ကောင်စီဘက်ကဘုံကျဲတိုက်ခိုက်တဲ့အတွက်စစ်ဘေးဒုက္ခသည်အများအပြားသေဆုံးပြီးတော့ဒဏ်ရာအပြင်းထန်ရခဲ့တဲ့အခြေအနေ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။စစ်ဘေးဒုက္ခသည်တထောင်လောက်ရှိနေတဲ့ရှမ်းပြည်နယ်တောင်ပိုင်းဖေခုံမြို့နယ်တွေကစစ်ဘေးရှောင်စခန်းတစ်ခုအပေါ်ကြာသပတေးနေ့စက်တင်ဘာလ5ရက်နေ့ညပိုင်းကစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ဘုံကျဲမှုကြောင့်ကလေး9ယောက်အပါအဝင်10ယောက်သေဆုံးခဲ့တယ်ဆိုပြီးစစ်ဘေးရှောင်တွေကိုကူညီပေးနေသူတယောက်ကအစောပိုင်းကအခုလိုပြောပါဗျာ။ဆက်ပြီး
တော့တောင်းပိုင်းပါတော့ဆက်ဆုံးရလေဆရာပါ
။အေးမနေရတော့9နာရီကျော်လောက်လေကျွန်မတို့ဒီမှာရှိတဲ့စစ်ဘေးရှောင်ကန်တီတခုလေးရင်းနဲ့လာကျဲသွားတာဆက်အလောင်းရောဟာဘောနော10လောင်းတော့ထွက်လာပြီဘောနော10လာတီထိုက်လိုက်တိုင်းရရလည်းခလုံးစီရောကိုထားတယ
်။ဒီစစ်ဘေးရှောင်စခန်းမှာကျောင်းနေရွယ်ကလေးငယ်600ဝန်းကျင်လောက်နဲ့လူရေ1000လောက်နေထိုင်နေကြတာပါ။ကလေးငယ်တွေတက်ကြီးရွယ်ဦးတွေအမျိုးသမီးတွေအများစုနေထိုင်နေကြတဲ့စစ်ဘေးရှောင်စခန်းပေါ်စစ်တပ်ရဲ့ဘုံကျဲမှုကြောင့်ဒဏ်ရာရသူတွေများလာတယ်လို့လည်းပြောပါဗျာ။
ဟိုတောင်းဝင်ချင်လို့ရှိတဲ့စစ်ရှောင်စခန်းကတော့
ဖေးရုံနဲ့မရောက်သေးတော့လေအခုဒီမှာရှိတဲ့လူတွေလည်းဒီအလောင်းနဲ့တော့ရှုပ်နေတော့လေဆောင်းလာတော့ရှင်းရောက်ပေါ့နော်တိစားတော့အဲ့ပေါ့နော်ရှင်းရောက်က
ဟုတ်ကဲ့
ဟိုကျန်တဲ့လူတွေလည်းပြည်ပြည်တွေရွှေ့နေပါနဲ့ဆိုတော့လည်းသူရှုပ်နေကြတော့
စစ်ကောင်စီတပ်တွေနဲ့ကရင်ပြည်အမျိုးသားကာကွယ်ရေးတပ်တွေကြားအရင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံတွေဟာဘေးလွတ်မဲ့ထင်တဲ့နေရာတွေမှာစစ်ဘေးရှောင်နေကြရတာဖြစ်ပါတယ်။လက်ရှိမှာတော့တိုက်ပွဲတွေဖြစ်မနေဘဲစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့တာဆိုပြီးစစ်ဘေးရှောင်တွေကပြောပါတယ်။စစ်ဘေးရှောင်နေတဲ့နေရာအပေါ်ဘုံကျဲခံရတဲ့အတွေ့ဒုက္ခတွေတွေဟာဘယ်ကိုထပ်ပြီးတော်ရမမသိဖြစ်နေကြတယ်လို့လဲအကူကြီးပေးနေသူတွေကပြောပါတယ်ဈေးရုံဈေးကန်းတွေမှာလုံလောက်တဲ့ဈေးဝါနဲ့ပစ္စည်းကိရိယာတွေအလုံလောက်မရှိတာကြောင့်အချိန်နေဆိုးတဲ့ဒဏ်ရာပြင်းထန်နေသူတွေကိုလည်းကုသဖို့အတွက်အခက်အခဲတွေရှိနေကြပါတယ်ရှင်